ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါဆောင်ရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီကလေးကျောင်းကမှာပစ်ခတ်တာတွေရှိခဲ့ပါတယ်။တင်းလွင်ညနေကဝါဆောင်ရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒီနေ့တင်းစာအနေနဲ့ပိုင်းမှာလေးတိုက်ပွဲထပ်ပြီးတော့ဖြစ်ခဲ့တယ်လို့မွန်လွဲပိုင်းမှာလေးကျောင်းကတိုက်ခို စစ်ကောင်စီတပ်နဲ့ဒေသခံပြည်သူစစ်ပူးပေါင်းတပ်ဖွဲ့တွေကဒီနေ့မနေ့စနေနေ့လောက်မှာတိုက်ခတ်ခဲ့တာဖြစ်ပြီးဝိုင်းမော့အခြေစိုက်ခလာရ58ကလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပါတယ်ဒီမနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတိုက်ပွဲဖြစ်ပွားရအနည်းအားဒေသခံတူက VOA ကိုအခုလိုပြောပါတယ
်ဖြစ်တာကဒီဆောင်းနေရတော့စိတ်မမဝဲတော့ဘူးတောင်စော်ရံကြွားဆိုတာရှိရအဲ့မှာကျဲအေးပုစ်အခုရှိရအဲ့နေရာမှာဖြစ်တာဟုတ်လားမနည်းနဲ့9နိုင်ခွဲလောက်မှာအဲ့မှာဖြစ်တာဒီမနေ့10နိုင်ကြော်ကြော်လောက်ကနေဟို7နိုင်အဲ့ဝင်းကျင်ကရက်သွားပြီခုချက်လောက်ဖြစ်တယ်လက်နေကြီးက58ကနေဖြစ်တာဗောနော်ကျွန်တော်တို့ကြားတော့ဗောနော်အခုကဖြစ်ရင်ရတော်တော်ဖြေထားတာကိုသိရတယ
်မနေ့ခင်းကတိုက်ပွဲက2နိုင်လောက်ကြာမြင့်ပြီးနေ့လယ်12နိုင်နောက်ပိုင်းမှာငိန်တက်ခဲ့ရမွန်းလဲ2နိုင်လောက်မှာတော့လေချောင်းကမှထပ်မံတိုက်ခတ်ခဲ့ကြအောင်သူကညနေပိုင်းမှာအခုလိုထပ်ပြောပါတယ
်2နိုင်ခုံးခါနီးလောက်ကနေလေချောင်းနဲ့တော်တော်လေးသာတိုက်တယ်တကြီးကခဏခဏပြစ်သွားတယ်တကြီးလက်ကြီးကအမှားကိုပါလဲမန်ကျော်ရန်ရှိရနေရတော့အဲ့မှာကျဲဒီရပို့စ်တစ်ခုရှိတယ်အဲ့မှာတို့ကပတ်တမအနောင်သူကပြစ်နေတာလက်ကြီးနဲ့နေနေနေ၃နိုင်ကြတော့တို့၃နိုင်၅မိနစ်လောက်ကြာရင်တို့ကကြံသွားကြတာဒီနေရာကတို့ပြစ်တယ်ဟိုမြည်နေရတာဒီလေကျညာတာဟာစီနဲ့ပြစ်တာဟာစီနဲ့ပြစ်တာဟာစီတုံးနေလို့ရက်ဆိုင်တာမဟုတ်ဘူ
းဒီတိုက်ပွဲကြောင့်အရတားထိခိုက်မှုမရှိကြောင်းတိုက်ခိုက်နေတဲ့အဖွဲ့စည်းတွေရဲ့ထိခိုက်မှုတော့မသိရကြောင်းပြောပါတယ်တချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကတော့ဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာရှိပေမဲ့အသေးစိတ်မသိရသေးကြောင်းပြောပါတယ
်တိုက်ပွဲဖြစ်တာမှန်ပါတယ်ဒီကောင်စီဘက်ကဒီစစ်ကြောင်းတွေထုတ်လာလို့ကျွန်တော်ခုခတ်တဲ့ပွဲတွေရှိပါတယ်လေကျော်မှုလာလို့ဆိုတော့ကြားပါတယ်ဒါပေမဲ့ဒီပြစ်ခတ်တဲ့အကြောင်းတွေအဲ့ဒီဒီညာတော့ဟိုတတိယတော့မရသေးပါဘူ
းပြီးခဲ့တဲ့ဇွန်လတတိယပတ်အတွင်းက KIA အရာရှိတူကိုဝိုင်းမော့မြို့နယ်အောင်မြင်နှစ်ကျေးရွာမှာဒေသခံပြည်သူစစ်တွေကိုဖမ်းဆီးတပ်ဖြတ်ခဲ့တဲ့နောက်နှစ်ဖက်ကြားစီရေးတင်းမာလာပြီးဒီလ9ရက်နေ့မှာစစ်အင်အားအလုံးရင်းချထားလာကြောင်းဒေသခံတွေကပြောပါတယ်ဒီလဆယ်ရည်နေတနင်္ဂနွေနေ့မနေ့အစောပိုင်းကတော့ KIA နဲ့ PDF ပူးပေါင်းတပ်တွေဟာသခိုင်းတိုင်းကတာခိုင်အင်းတော်မြို့နယ်ကမဲဆာရဲစခန်းဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီဘက်ကအကြဆုံးများခဲ့ကြောင်းဒေသခံတို့ကပြောပါတယ
်မနေ့3နာရီ50ရာနဲ့စဖြစ်ပါမနေ့7နာရီကျော်ကြတော့ပြီးသွားတယ်ခင်ဗျာ KIA နဲ့ PDF ပေါ့နော်သခိုင်းကိုတိုက်တာကမဲဆာရဲစခန်းအဲ့ဒီမှာဒီပတ်တပ်ပါရရဲဘော်တယောက်တော့ကြားတယ်ခင်ဗျာပြီးတော့အရတားကလေးတယောက်ကြားဟိုဘက်ကနဲ့ဆက်အတုံးတယ်လောက်ကြာမှာခင်ဗျာ
ဒေသတွင်သတင်းမီဒီယာတွေကတော့မဲဆာရဲစခန်းမှာပူပေါင်းတက်ဆွဲထားတဲ့စစ်ကောင်စီတပ်ရဲနဲ့ဒေသခံပြူစော်ဒီ30လောက်ကြာဆုံးကြောင်း PDF ကတယောက်ကြာဆုံးပြီး3ယောက်ထိခိုက်ဒဏ်ရာရကြောင်းနဲ့ရဲစခန်းနီးနေအင်ကအရက်သားလူငယ်တူတိဆုံကြောင်းဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့အင်အား150လောက်ရှိတဲ့ KIA PDF ပူပေါင်းအဖွဲ့တွေကဒီလ10ရက်နေ့မနက်3နာရီကနေ9နာရီထိနှစ်ကြိမ်လာရောက်တိုက်ခတ်ခဲ့ကြောင်းနဲ့ဒီဖြစ်စဉ်မှာလုံခြုံရေးတပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရခဲ့ပေမဲ့စိုးရိမ်ရတဲ့အခြေအနေမရှိကြောင်းသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာလည်းဒီနေ့မနက်ပိုင်းမှာခရိုင်အုပ်ချုပ်ရေးရုံးမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတနင်္ဂနွေနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတူကပြောပါတယ
်။မိုးမိတ်အခြေအနေကတော့မနက်ကတော့ဘုံနဲ့လူပြစ်သွားတယ်ဆိုတဲ့တင်တော့ရှားတယ်ခရိုင်ဖွေးအုံရုံးလေးကိုပြည်တယ်လို့ရှားတယ်ဖွေးအုံရုံးနန်းတယောက်ကြည့်တယ်လို့လည်းရှားတယ်ယူတကြီးပေါ့တိုက်ပွဲကအဲ့ဒီမိမိကမနေ့ငါးမိုင်ပွဲ၆မိုင်လောက်ပြင်ပြည်နေကြတာပဲလက်လက်ကြည့်ရင်ကြားနေတာစနေကျော်နေ့တော့ပြည့်ကြမှာရှင်အထက်ပိုင်းမှာလည်းဖြစ်တာပဲဒီဘက်ကဆင့်ကျင်ဘက်မှာလည်းဖြစ်တာပဲလူတွေကလည်းဖြစ်နေကြတော့မကြည့်တော့အတန်တော့ကြားနေရတာပဲ
ဒေသတွင်သတင်းမီဒီယာတချို့ကတနင်္ဂနွေနေ့ကတိုက်ပွဲဟာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်အကြာဖြစ်ွားတာလို့ဖော်ပြကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကတော့သခိုင်းတိုင်းအင်းတော်နဲ့ရှမ်းပြည်နယ်မိုးမိတ်မြို့နယ်အတွင်းတိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကိုသတင်းများရှိသေးကြောင်းပြောပါတယ်။ရှမ်းပြည်နယ်မိုးမိတ်ဒေသမှာတော့ SSPP ရှမ်းတပ်ဖွဲ့နဲ့TNLA တအန်းပလောင်အဖွဲ့တွေကလည်းလှုပ်ရှားနေကြတာဖြစ်ပြီးပြီးခဲ့တဲ့အပတ်တွင်းကစစ်ကောင်စီတပ်နဲ့ SSPP ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်